နေပြည်တော်ဝစ်စတန်ဟီးပုဂ္ဂလိကမူကြိုကြောင့်က၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအစောကခံခဲ့ရတာနဲ့ပတ်သက်ပြီးတန်တရာတရားခံအဖြစ်ဆွတ်ဆွဲခံထားရသူကိုအောင်ကြီးကိုဒီကနေ့တရားရုံးကလွှတ်ပေးလိုက်ပါပြီ။ဒီကနေ့၃ချိန်မြောက်ရုံးချိန်မှာဆရာမဒေါ်နှင်းနုအပါအဝင်ဆရာမ၂ဦးကိုစစ်ဆေးခဲ့တဲ့အကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကပြောပြပေးပါမယ်ရှင်။
ဗစ်တိုးရီးယားလိုလူသိများတဲ့၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှု၃ချိန်မြောက်ရုံးချိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးခဲ့ပါတယ်။ဒီအမှုမှာစစ်ဆေးရမယ့်တပ်သေး26ယောက်ထဲက19ဦးကိုစစ်ဆေးအပြီးမှာတော့တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးဟာအမှုကျူးလွန်ကြောင်းအထောက်အထားမပေါ်ပေါက်တဲ့အတွက်ကြောင့်ပြန်လွှတ်ပေးခဲ့တယ်လို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှင့်နေဦးခင်မောင်စောကဒီကနေ့ရုံးချိန်အပြီးမှာပြောပါတယ
်။တပ်သေး26ယောက်မှာ19ယောက်စစ်မယ်နော်အဲ့တော့19ယောက်ကိုစစ်လိုက်တဲ့အခါမှာအမှုကျူးလွန်ကြောင်းအထောက်အထားကနဦးသတိခံချက်ခေါ်တာပေါ့ဗျာကျွန်တော်တို့နော်မပေါ်ပေါက်တဲ့အတွက်ကြောင့်ရာဇဝတ်ကျေထုံပုံမှန်253နှစ်အရာလွတ်လိုက်တယ်လို့ပြော
ကိုအောင်ကြီးကိုလွှတ်ပေးလိုက်တာဟာတရက်သေးလွှတ်တာမဟုတ်တဲ့အတွက်သူ့ကိုလွှတ်ပေးလိုက်တဲ့အမိန့်အပေါ်ကိုမချေနှက်လို့တိုင်းတရားရုံးအထိတက်ခဲ့မယ်ဆိုရင်လည်းအခမဲ့လိုက်ပါဆောင်ရွက်ပေးဦးမယ်လို့ကိုအောင်ကြီးရဲ့ရှင်နေဒေါ်စုဒါလီအောင်ကအခုလိုပြောပါဗျ။
တရက်သေးလွှတ်တာတော့မဟုတ်ဘူးသူကဟိုကပေါ့နော်တက်တဲ့လွှတ်ချက်မပေါ်ပါလို့လွှတ်လိုက်တာဖြစ်တဲ့ဒီအမိန့်ကိုမချေနှက်ရင်ဒီဥပဒေရုံးလို့ရဲတော့ကတော့တိုင်းဝန်တက်ခွင့်ရှိသေးတယ်ပေါ့နော်သူတို့ကြီးသူတို့တက်မတက်တော့ကျမကမသိဘူးပေါ့နော်ဒါကျမတို့ကတော့ဒီကဏ္ဍမှာပြီးသွားပြီပေါ့နော်တကယ်လို့တဖက်ဖက်ကတက်ခဲ့တယ်ဆိုရင်လည်းကျမတို့ဘက်ကအောင်ဦးဘက်ကအခမဲ့လိုက်ပြီးကိုဝင်မလေဘူး
ကိုအောင်ကြီးဟာဒီမှုကိုချုပ်ရက်နဲ့6လကျော်ကြာတရားရင်ဆိုင်ခဲ့ရတာပါဒီကလေးမှပဲပြန်လည်လွတ်မြောက်လာတဲ့ကိုအောင်ကြီးကသူ့မှားရွေးဆွဆွဲခံရတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်တကယ်ကိုကလေးလေးပေါ့မကျွလုံရပါဘူးကျွန်တော်ရဲ့တရားရည်ကျွန်တော်မနောစက်တာပါတော့အခုရေထဲမှာရှိတာကျွန်တော်မဟုတ်တဲ့အတွက်ကျွန်တော်တရားရုံးကတရားသူကြီးကိုလည်းလွတ်ပေးနေတယ်เนาะဒီမှာကျိုးချက်ပါဆရာတော့ကြီးရဲ့ဘယ်လိုအခြေခံမလဲပေါ့နော်
ဗစ်တိုးရီးယားအမှုဟာလူအများကစိတ်ဝင်စားနေတဲ့အမှုဖြစ်တယ်လို့တမနာယုံကလည်းစောင့်ကြည့်နေတဲ့အမှုတစ်ခုပါ။အမှုမှာအရေးကြီးသက်သေတစ်ခုဖြစ်တဲ့ Wisdom Hay မူကြိုးကြောင့် CCTV မှတ်တမ်းမှာပျောက်ဆုံးနေတဲ့ file တချို့ကိုမြန်မာနိုင်ငံကွန်ပျူတာပညာရှင်အသင်းဦးဆောင်တဲ့အဖွဲ့ကဒက္ခိဏ KI တရားရုံးမှာစစ်ဆေးနေပြီးတွေ့ရှိချက်တွေကိုတရားရုံးမှာပြန်လည်တင်ပြဖို့လှုံ့ဆော်နေပါတယ်။ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကလည်းကလေးငယ်ကိုစစ်ဆေးထားတဲ့ DNA ကိုပြည်ပမှာထပ်မံစစ်ဆေးခွင့်ရဖို့ဒက္ခိဏ KI တရားရုံးကိုတောင်းဆိုထားပါတယ်။